ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်နေရပြန်နေတဲ့အခြေအနေတွေဖန်တီးပြီးဖို့မြန်မာစစ်အုပ်ကိုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေကိုယ်သဘောဆန္ဒနဲ့ဘေးအန္တရာယ်ကင်းကင်းကုန်သင့်ခါရှိရှိပြန်နေတဲ့အခြေအနေတွေမြန်မာနိုင်ငံမှာပေါ်ပေါက်လာအောင်နိုင်ငံတကာကလည်းအကူအညီပေးကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြည်ရဲ့သတင်းပတ်ထည်နေရပြန်ပို့မယ်အစီအစဉ်ပြပြသွားပြီးနောက်မှာလည်းကုလသမဂ္ဂရဲ့တိုက်တွန်းချက်ထပ်ပေါ်လာလည်းဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားသဘောတူညီချက်အရတိုင်းနယ်ချင်းရဲ့ဒုက္ခသည်တွေကပထမတုန်းက150လောက်ကိုစတင်ပို့ဆောင်မှုစီစဉ်ထားခဲ့ပေမယ့်မြန်မာနိုင်ငံဘက်ကချင်းနေပြီးပေါ်ဆိုရမှုတွေကြောင့်ဒုက္ခသည်တွေမပြောင်းရတဲ့အတွက်အစီအစဉ်အထမမြောက်ပဲဖြစ်ခဲ့ရတာပါ။ UNHCR ရဲ့ကြေညာချက်ထဲမှာတော့ဒုက္ခသည်တွေနေရပြန်နေမှုမြန်မာစစ်အပေါ်မှာမူတည်နေကြောင်းနဲ့ကုလသမဂ္ဂကိုယ်ရည်မှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ချန်ဘေးကော်မရှင်ရဲ့အကြံပြုချက်တွေနဲ့အညီနေရပြန်နေတဲ့အခြေအနေတွေဖန်တီးဖို့နဲ့နေရဆုတ်ခွာရတဲ့အကြောင်းရင်းတွေကိုဖြည့်ဆည်းမှုအတွက်လည်းတိုက်တွန်းထားပါတယ်။မြန်မာစစ်အကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားရင်လည်းဒုက္ခသည်တွေနေရပြန်ဖို့မဲ့အစီအစဉ်ကိုလက်ခံထားပြီးပြည်လည်လက်ခံမှုလည်းအစဉ်နဲ့ပြင်ဆင်ထားတဲ့အကြောင်းပြောဆိုထားပါဒုက္ခသည်တွေကိုယ်စံနာတိုင်နေရပြန်နိုင်မှုမြန်မာစစ်အကဆုံးဖြတ်ထားတဲ့ပေါ် UNHCR ကကျေးဇူးပေးမဲ့ဒုက္ခသည်တွေလွတ်လပ်လပ်သွားလာခြင်းရှိရေးဝန်ဆောင်မှုတွေထောက်ထားနဲ့စောင့်ဝင်ရေးခွင့်လမ်းတွေရရှိခံစားနိုင်အောင်ဆောင်ရွက်ပေးဖို့အရေးကြီးတဲ့အကြောင်းနဲ့ UNHCR ကတိုက်တွန်းထားပါတယ်ဒီလိုချင်းတွေဖတ်သိနိုင်မှသာဒုက္ခသည်တွေယုံကြည်မှုရမှာဖြစ်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP UNHCR နဲ့မြန်မာစစ်အုပ်ချုပ်ရာဇွန်လရဲ့လက်မှတ်ရေးထိုးထားတဲ့နားလည်မှုစာချုပ်လောက်အရဒုက္ခသည်တွေနေရပြန်မှုစီစဉ်ထားတဲ့နေရာတွေကိုတောက်ရောက်ခွင့်ပေးဖို့လည်းတိုက်တွန်းထားပါတယ်